လုံးခဲ့တဲ့အနည်း20လောက်ကပြတ်ထန်းခဲ့တဲ့စက်မှုဇုံဥပဒေဟာခင်းနဲ့မစီလျော်တော့တဲ့အတွက်ပြင်ဆင်ရေးဆွဲပြီးလွှတ်တော်ကိုတင်ပြဖို့ကုန်သည်စက်မှုအသင်းချုပ်ကဒီဇင်ဘာ9ရက်နေ့ကရန်ကုန်မှာဆွေးနွေးကြောင်းသိရပါတယ်။မြန်မာပြည်တိုးတက်ဖွံ့ဖြိုးဖို့ကဲခဲနေတာဟာနှစ်ပေါင်းများစွာဆေးဆိုးရတွေကြီးကြပ်ကိုကဲခဲလို့ဖြစ်ကြောင်း Harvard တက္ကသိုလ်နိုင်ငံရေးဘောဂဗီဒပမောခ Dwight H. Parkins ကမှတ်ချက်ချပါတယ်။မြန်မာပြည်ကိုတွားရောက်လေ့လာခဲ့သူဖြစ်ပါတယ်။ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်တပြည်လုံးမှာစက်မှုလုပ်ငန်းတွေထူးခြားလာအောင်လုပ်ဖို့လိုတယ်လို့သူကဆိုပါတယ်။ဘုရားမူကြီးတန်းရွှေကောင်းဆောင်တဲ့စေအစိုးရတက်လာပြီးဈေးကွက်စီးပွားရေးကျင့်သုံးတယ်ဆိုပေမဲ့ policy လမ်းစဉ်ညံ့ဖျင်းမှုကြောင့်ဈေးကွက်မပြီးမပြင်ဖြစ်နေပြီးစက်မှုလုပ်ငန်းတိုးတက်ရေးနောက်နှေးကျန်ကြာခဲ့ရပုံကိုဂျပန်နဲ့မြန်မာပညာရှင်အချို့ကလည်းစာရန်တွေပြုစုထားပါတယ်။ရက်စစ်တအားမှမမရမှုကုန်ကျန်းမလုံလောက်မှုမကြာခဏစီးမြင်ပြောင်းလဲမှုစတာတွေကြောင့်စက်မှုလုပ်ငန်းကဏ္ဍဟာမတိုးတက်ပဲရပ်တန့်နေတယ်လို့ဂျပန်ပညာရှင်တူရှိဟီရိုကူတို့ကဆိုပါတယ်ကိုဂျီကူဘိုးနဲ့ဦးမဲဇာကီစတဲ့ပညာရှင်တွေကလည်းအလားတူဝေဖန်သုံးသပ်ကြပါတယ
်မြန်မာပညာရှင်တွေမှာတော့ဈေးကွက်သုတေသနဌာနကဦးအောင်မင်းနဲ့ရွှေစင်နန်းတော်စိုက်ပျိုးရေးလုပ်ငန်းကဦးစံသိန်းတို့ရဲ့သုတေသနစာတမ်းတွေဟာထင်ရှားပါတယ်စက်မှုဇုံ18ခုကို1990မှာတည်ထောင်ခွင့်ပြုတော်မူအနှစ်20ကျော်နေပါပြီစက်မှုဇုံဆိုတာစက်ရုံအလုပ်ရုံတွေလုပ်ငန်းအဆင်ပြေဖို့ရည်ရွယ်တာဖြစ်လို့အထူးစီးပွားရေးဇုံနဲ့ကွာခြားပါတယ်အထူးစီးပွားရေးဇုံကတော့ကုံလောင်ယုံနဲ့ပွဲယုံသဘောမျိုးဖြစ်ပြီးနိုင်ငံသားကုံတွေရေးကိုဦးစားပေးပါတယ်ဦးသိန်းစိန်အစိုးရခင်မှာစက်မှုဇုံ9ခုထပ်တိုးလိုက်တဲ့အတွက်စက်မှုဇုံစုစုပေါင်း25ခုရှိလာပါတယ်ဒါပေမဲ့စက်မှုဇုံမှာမြေနေရာယူသူတွေထဲမှာ20ရာခိုင်နှုန်းကသာစက်ယုံတည်ဖို့ရည်ရွယ်ကြောင်းသိရပါတယ်အသုံးမပြုရသေးတဲ့စက်မှုဇုံမြေနေရာ80ရာခိုင်နှုန်းမှာနိုင်ငံသားအရင်အနည်းဆွဲဆောင်ဖို့လိုပါတယ
်။ဘယံဇာတရောင်းစားတာကိုဦးစားပေးတဲ့စေအစိုးရခင်မှာစက်မှုလုပ်ငန်းကဏ္ဍဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့20ရာခိုင်နှုန်းသာရှိပါ